နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာနယ်သာလန်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လည်ထွက်ခွာလာခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မြန်မာစံတော်ချိန်နေ့လယ်တနာ ਈ ဝင်းကျင်လောက်မှာနေပြည်တော်လေစိတ်ကိုရောက်ရှိပါလိမ့်မယ်။နေပြည်တော်အနီးဝင်းကျင်ကသာမကရန်ကုန်မန္တလေးနဲ့တခြားပြည်နယ်ဒေသတွေကပြည်သူတွေပါဒေါက်အောင်ဆန်းစုကြည်ကိုလေစိတ်မှလာရောက်ကြိုဆိုကြမလို့သိရပါတယ်။တချို့လဲနေပြည်တော်ကိုမနေ့ကတည်းကရောက်ရှိနေတယ်လို့ဆိုပါတယ်။နေပြည်တော်စီပင်သားရဲကော်မတီဥက္ကဋ္ဌဦးမင်းသူက RFA ကိုပြီးခဲ့တဲ့မိနစ်ပိုင်းကပဲအခုလိုပြောခဲ့ပါတယ်ခင်ဗျာ
။ကြိုဆိုပွဲခန္ဓာကိုစနစ်ချနဲ့စီမံမိမဆောင်ရွက်နေတာဖြစ်သွားတယ်။ကြိုဆိုမဲ့နေရာတွေကတော့အဓိကအဖြစ်တော့ကျွန်တော်တို့ဒီလေစိတ်အထက်မှာဟိုကကျွန်တော်တက်ဆိုင်မြို့တွေကလေဝင်းမြို့တွေဖြစ်နေတယ်။အဲ့လေဝင်းမြို့တွေဒေသခံတွေနဲ့ဒီလိုတွေကဦးလီးမှတို့ကလောက်ကမယ်အဲ့ဒါပြကြလဲကျွန်တော်တို့ဒီလေဝင်းမြို့နယ်အထက်ပေါ့လေကျွန်တော်တို့ဒီထောက်လာငင်းငယ်ရည်စီရှိမှာတခါကျူလူတခါစီတန်ထားပါတယ်တော့ဆိုတော့ဒီအများဆုံးဒီမြို့ရဲရောက်တဲ့ချိန်ပါလေဂျက်ရှန်ဗီဝဲစင်တာဆီယာစင်မှာဟိုတပြေတော့ဝိုင်းထီအောင်အဲ့ဒီမှာလူပြေတာအများဆုံးအဲ့မှာကျူလူပါမယ
်အပြည်ပြည်ဆိုင်ရာတရားရုံးကိုတက်ရောက်ရင်တဟိတ်မြို့ကိုရောက်ရှိခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကကဘာအနှံ့များကနေကြားနာဘွက်ကိုလာရောက်အားပေးခဲ့သူတွေနဲ့မနေ့ကတွေ့ဆုံပြီးကျေးဇူးတင်စကားပြောကြခဲ့ပါတယ်
။ကျေးဇူးတင်တယ်လို့ပြောတဲ့ဟာဘောပေါ်နေပြောတာပေါ့။ကျေးဇူးတင်တယ်ဆိုတာဘယ်လိုကျေးဇူးတင်တယ်လို့ပြောလို့ရှိမှရှိတယ်။တကယ်ကိုမလုံနိုင်တဲ့ဟာကိုဖြည့်ဆည်းပေးတဲ့သူကျေးဇူးတင်တာ။ချားတယ်ပေါ့။
တစ်ဆက်ထဲမှာပဲဒေါ်အောင်ဆန်းစုကြည်ကအခုလိုညီညွတ်မှုကိုဆက်လက်ထိတ်သိမ့်ကြဖို့လဲတိုက်တွန်းသွားပါတယ်ခင်ဗျာ။
အခုဒီမှာလာနေလို့လာတယ်အင်တာဂျင်နာတင်ဖြစ်ရလဲဆိုတော့နံပါတ်၁ကစီလုံးညီညွတ်မှုပြမင်းခန့်ခါပြောရအရေးကြီးပြီးတွေးစီရမယ်ဆိုတော့ဒီစိတ်ရှိနေတယ်ငါဘယ်နိုင်ငံမှာနေတယ်ငါဘယ်နိုင်ငံသားဆိုတဲ့စိတ်နဲ့ပုံနေငါတို့မြန်မာနိုင်ငံကိုဘယ်လိုကူညီနိုင်မလဲဆိုတဲ့စိတ်နဲ့လာတာဒါတကယ်စီလုံးညီညွတ်မှုပဲဘာမှလည်းပြန်ရချားလို့ရမြင်တာပေါ့အော်သူတို့နိုင်ငံကဒီလိုရှိတယ်ပေါ့ဒီနိုင်ငံဒီနိုင်ငံဟာတကယ်ကိုဆိုးရတဲ့ဆိုးသွမ်းတဲ့နိုင်ငံဆိုဘယ်သူရကတန်ရောစီရှိဒီခန်းနဲ့မှစဉ်ကျန်တဲ့ကြွယ်ပါတဲ့သူကလူနည်းစုပါကိုတတ်နိုင်တဲ့ဒရော့တနေအားကြီးပဲကိုကျင်တဲ့စိတ်ငယ်လာတာဟာတကယ်ပိုက်ဆံချမ်းသာလို့လုံးလုံးလွယ်လို့လှူထားတဲ့အများကြီးတမွေးရှိ
တာပြင်ရိုးသားမှုရှိသူတွေကသာလျှင်တကယ်စစ်မှန်တဲ့အောင်မြင်မှုကိုရရှိနိုင်တယ်ဒေါသကိုထိန်းချုပ်ကြဖို့လည်းလိုတယ်ဒေါသများရင်အတွေးခေါ်လွဲမှားနိုင်တယ်အတွေးခေါ်မှားရင်အပြောဆိုမှားနိုင်ပြီးအပြောဆိုမှားတာနဲ့အမျှအလုတ်ကိုင်းတွေလည်းမှားနိုင်တယ်လို့သတိပေးခဲ့ပါတယ
်နံပါတ်၁ကတော့ယူဇာဖြောင့်မှောက်အခြေခံတယ်ယူဇာဖြောင့်မှောက်မှုအခြေခံမှာဒီကေအောင်နိုင်မှုရတယ်ဒုတိယကတော့ငင်းကြီးတင်တယ်ဒေါသတင်ရလည်းရှိပြရှိအတွေးခေါ်လွဲမှားမှားသွားတယ်အတွေးခေါ်မှားတာနေပြီးတော့အပြောဆိုမှားတယ်အပြောဆိုမှားတာနေပြီးတော့အလုတ်ကိုင်းမှားတော့အဲ့ကြောင့်ဒေါသကိုပြတော့မှရှိတာမဟုတ်ဘူးဒေါသထွက်เสียကောင်းတဲ့အချိန်မှာယဉ်ကျေးနိုင်တာလူတိုင်းလုပ်နိုင်တာခေခဲတဲ့ဟာတွေကိုရင်ဆိုင်အောင်ပြီးကြော်လွှားတယ်
ဒီကနေ့နေ့လယ်ပိုင်းမှာနေပြည်တော်ကိုပြန်လဲရောက်ရှိလာမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုလူရာပေါင်းများစွာလာရောက်ကြိုဆိုကြမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ